မရဦးထင်ကျော်ရဲ့သတင်းတပတ်နှိပတ်ကြာတရုတ်နိုင်ငံခီးစဉ်ကိုဒီသတင်းပတ်အတွင်းမှာစတင်မှုရှိပါတယ်။တရုတ်သမ္မတနဲ့တွေ့ဆုံဆွေးနွေးမဲ့သမ္မတရဲ့ခီးစဉ်အတွင်းမှာတော့နိုင်ငံရေးနဲ့နိုင်ငံဆက်ဆံရေးစီးပွားရေးကုန်သွယ်ရေးနဲ့အခြေခံအဆောက်အဦဆောက်လုပ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်တယ်လို့သိရပါတယ်။အကြောင်းစုံကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်ကလာမယ့်ဇာတာပြည်နေမှာစတင်မှာဖြစ်ပြီး6ရက်ကြာမြင့်မှာဖြစ်ပါတယ်။ခီးစဉ်အတွင်းမြို့တော်ဘေကျင်းအပါအဝင်စီးပွားရေးမြို့တွေမြန်မာနယ်စပ်ယူနန်ပြည်နယ်ဘက်ကိုပါသမရဦးထင်ကျော်တွားရောက်မှာဖြစ်ပြီးအာဏာပိုင်တို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။သမရဦးထင်ကျော်ရဲ့တရုတ်ခီးစဉ်နဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထေးကအခုလိုပြောပါတယ
်။တရုတ်ခီးစဉ်ကတော့ကျွန်တော်တို့ဒီလောက်ဆောင်နေရနေဆိုတက်တင်နေဒီကောင်းတော့ဖြစ်သွား
ဟုတ်ကဲ့ပါ
တော့ခါကျွန်တော်တို့ဒီသမရအပါဝင်ပေါ့နော်ကျန်တဲ့ဒီနယ်အုပ်ချုပ်ရေးကိုကျန်တဲ့ဒေသအကြီးအကဲတွေနဲ့ပြည်မှာဖြစ်သွားပါမယ့်နေရာတွေကကျွန်တော်တို့ရှီယန်ရောက်ပါမယ်နောက်တီချွန်ဒီနယ်ရောက်ပါမယ်နောက်ရှန်ဟိုင်းရောက်ပါမယ်Now, Hanjo Yabane. Now, Pekin Ma, Wane, Samarane, Tivame. Now, General Kume Yabane, Kumea, Jinan Jinia, Dawan City, and Kuma Sukane.
Tamarau Tinto Yaki, Jin, Nangano attending at your Winitana Winti, Ucho, Tinsui, Sibai Winti, Dr. Tanya.သလိုရဲ့ဝင်ကြီးဦးဝင်းခိုင်နဲ့နိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်တို့လိုက်ပါတော့မှာဖြစ်ပါတယ်။ခီးစဉ်အတွင်းအဓိကဆွေးနွေးမဲ့အကြောင်းအရာတွေကိုလည်းဦးစောချေကအခုလိုပြောပါတယ်
။အဓိကတော့ဟိုစီးပွားရေးနဲ့ဆက်စပ်တာစီးပွားရေးဆိုရင်တော့ကျွန်တော်ကုန်ကွယ်မှုတွေပါမယ်လို့ပါသွားတဲ့ဝန်ကြီးတွေအနေနဲ့ကြည့်လိုက်။နောက်အခြေခံဆောက်အုံပိုင်းတွေဆက်လို့ပါတယ်။နောက်ရောင်းလို့ဝန်ကြီးကျော်တင်ချေကတော့ဟိုနိုင်ငံဆက်ဆံရေးနဲ့နိုင်ငံရေးကိစ္စဆက်မှာပေါ့။ဒီလိုကတော့ကျွန်တော်တို့ကခီးစဉ်သွားတဲ့အချိန်မှာထုတ်ပြန်ပြီးမှဆက်ပါတယ
်။ခီးစဉ်အတွင်းမှာတိုက်ပွဲတွေနဲ့မတိမငြိဖြစ်နေတဲ့မြန်မာနယ်စပ်နဲ့ကပ်နေတဲ့ယူနန်ပြည်နယ်ကုမင်းမြို့ကိုလည်းတွေ့ရမှာဖြစ်ပါတယ်။ကုမင်းမြို့မှာတော့ယူနန်ပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာပါ။တရုတ်မြန်မာဆက်ဆံရေးလေးလာသူဒေါက်တာလှကျော်စောကတော့တရုတ်ဘက်မှာခိုးလုံနေတဲ့စစ်ဆောင်ဒုက္ခတွေပြီးပြန်လည်လက်ခံရေးကိစ္စနှစ်ဖက်တို့ဆွေးနွေးကြမယ်လို့ယူဆပါတယ်။
ခုသူတို့ယူနန်ပြည်နယ်မှာကသူတို့ကဝင်တော့ဝင်ပိုးကြီးဖြစ်နေတာပေါ့နော်။ဟိုကိုကန့်ကိစ္စကနေပြီးလူတွေပေါင်းနဲ့ချီပြီးတော့2000ကျော်3000လောက်သူတို့နိုင်ငံနဲ့ရောက်နေတာအခုထိမှပြန်နိုင်ကြသေးဘူးလေ။တချို့လဲဆိုရင်မျိုးတွေအိမ်တွေကြောင်းနေတယ်ပါတယ်လို့တော့ကြားတယ်။သို့တော့အများစုကြီးကတရုတ်ဆိုးကပဲထောက်ပံ့ထားရတာဖြစ်တော့ဒါတွေပြန်ပိုးဖို့ကိစ္စတွေပါတယ်ဆွေးနွေးလိမ့်မယ်ထင်တယ်။ယူနန်ပြည်နယ်ကတာဝန်ခံပြီးလက်ခံထားရတာဖြစ်တာပေါ့။
ဒီနိုင်ငံတွင်လာမယ့်လတွေအတွင်းကျင်းပဖို့ရှိနေတဲ့အရှိတောင်အာရှနိုင်ငံများအတင်အာဆီယံနဲ့တရုတ်တို့ကြားကျင်းပမယ့်ညီလာခံအကျိုးပြင်ဆင်မှုလည်းဖြစ်နိုင်တယ်လို့ဒေါက်တာလှကျော်စောကပြောပါတယ်။လူတို့ရဲ့စိတ်ချင်ဆန္ဒပြမှုကြောင့်အရင်သမရဦးသိန်းစိန်လက်ထက်ကစိုင်းငံ့ထားတဲ့ကချင်ပြည်နယ်ကမြစ်ဆုံဆဲတွေအရင်ဆွေးနွေးဖို့ရှိနေရှိဆိုတာကိုတော့မြန်မာဆွေးရဘက်ကတိတိကျကျမပြောပြမယ်လို့တရုတ်ဘက်ကမြစ်ဆုံဆဲစီမံကိန်းကိုလုံးဝလက်လွတ်လိုက်တဲ့အနေအထားမရှိသေးဘူးလို့တော့သုံးသပ်သူတို့ကပြောဆိုကြပါတယ်ရှင်။